သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များကိုအောက်တိုဘာလ22ရက်ပုတ်ထူးနေ့အတွက် SPS News/ The Din Two များကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဂါဇာရှိအပြစ်ခတ်ရစဲရေးကြိုးပမ်းမှုများကိုစောင့်ကြည့်ရန်အမေရိကန်ဦးဆောင်သောမစ်ရှင်ရဲ့တစ်စိတ်တစ်ပိုင်းအနေဖြင့်ဗြိတိန်တပ်ဖွဲ့ဝင်အနည်းစုကိုအစ္စရေးသို့စေလွှတ်မှာဖြစ်ကြောင်း UK မှအတည်ပြုပြောဆိုလိုက်ပါသည် UK ကာဝေးဝန်ကြီးဂျွန်ဟီဒီက၎င်းတို့သည် Silver Military Coordination Center CMCC တွင်အခြေချတဲ့အခမ်းအနားမှာပါဝင်မှာဖြစ်ကြောင်းပြောကြားသွားပါသည်AUKUS Nuclear Swine သုံးရေငုပ်သင်္ဘောသဘောတူညီချက်ရဲ့ပြစ်မှတ်အဖြစ်တရုတ်ကိုတံပြန်ရန်မူဝါဒရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့အင်ဖြူတော်ကအခိုင်အမာပြောကြားတော်လဲဝန်ကြီးချုပ်အန်သနီအယ်ဘနီစီကတရုတ်ကိုကွက်ပြီးရွေးဖယ်ထုတ်ရန်လှုံ့ဆော်တယ်လို့ပြောဆိုရန်ညှင်းဆိုလိုက်ပါတယ်တောင်တရုတ်ပင်လယ်ရှိ Australian တိုက်နေရင်များအနီးတွင်တရုတ်တိုက်နေရင်များကမီးရှူမီးပါများလူတင်ချင်းကိုတရုတ်စစ်တပ်ရဲ့ဆုံးဖြတ်ချက်ကိုထုတ်ပေါ်ပြောကြားခြင်းတော့မရှိပါဘူး American သမ္မတဒေါ်နယ်ထရမ့်ကို၎င်းရဲ့တရားဝင်လဲပတ်မှုအထိမ်းအမှတ်ဖြစ်ရင်းငုတ်သင်္ဘောပုံစံငယ်တစည်းကိုလက်ဆောင်ပေးအပ်ခဲ့ကြောင်းဝန်ကြီးချုပ် Anthony Albanese ကထုတ်ပေါ်ပြောလိုက်ပါတယ် Anthony Albanese က Kevin Rudd ကို American ပြည်ထောင်စုဆိုင်ရာ Australian သမ္မတဖြစ်ဆက်လက်ရှိရန်၎င်းအပြေအဝထောက်ခံအားပေးမှုကိုလည်းပြောဆိုလိုက်ပါတယ်။ Federal တိုက်ခိုက်များက Kevin Rudd ကိုအစားထိုးရန်တောင်းဆိုခဲ့ပါတယ်။ဌာနေတိုင်းသားကုနမ်းမှ Ancestor တစုက Australian တောင်ပိုင်းရှိရွှေပြောင်းချင်းအခမ်းအနားတစ်ခုတွင်ပြည်တွင်းနှင့်နိုင်ငံတကာအဖွဲ့အစည်းများမှ၎င်းတို့ရဲ့ Ancestor များရဲ့ရုပ်ကြွင်းများကိုပြန်လည်ရရှိပြီးနောက်ပြန်လည်မြုပ်နှံတဲ့အခမ်းအနားကိုပြုလုပ်ခဲ့ခြင်းဖြစ်ပါတယ်။ပြန်လည်သင်းကြိုခြင်းအခမ်းအနားကိုတောင်ဩစတြေးလျမှယူဆောင်သွားသောနေရပြန်ဘိုးဝင်များအတွက်သီးသန့်နေရဖြစ်တဲ့ဂူနာဝန်ဂရာတာတွင်ကျင်းပခြင်းဖြစ်ပါれ။ပြင်သစ်သမရဟောင်းနီကိုလက်ဆာကိုစီသည်လီဘီယာနိုင်ငံမှမဲဆွယ်စည်းရုံးရေးရန်မုံငွေရှာဖွေရန်ပူးပေါင်းကြံစီမှုအတွက်ထောင်ဒဏ်၅နှစ်ချမှတ်ခံလိုက်ရပါれ။လာဆန်တီကျင်းထောင်သူမသွားရောက်မီစာကိုစီကအမောင်ရင်များကိုညှင်းဆူခဲ့ပြီးကလေးစားချေခြင်းနဲ့မုံတီခြင်းရဲ့သားကောင်ဖြစ်တယ်လို့ဆိုကသူ့ရဲ့ X တွင်စာကိုစီကရှေ့လျားသောစာတို့တစ်စောင်ကိုထောက်ပြန်ခဲ့ပါတယ်။ထိုင်းနေဆက်အနီးတွင်ကြီးမားသောအွန်လိုင်းလိမ်လည်မှုစစ်စင်ရေးကိုမြန်မာစစ်တပ်ကပိတ်ပစ်ခဲ့ပါတယ်။လူပေါင်း2000ကျော်ကိုထိမ့်သိမ်းထားပြီးStarlink ဂျိုတူအင်တာနက်ဆက်ဒါဇင်ပေါင်းများစွာကိုသိမ်းဆည်းရမိခဲ့သည်ကိုမှတ်တမ်းတင်ထားပြီးစိုက်ဘာရာဇဝတ်မှုဗဟိုဖြစ်တဲ့ KKP ကိုဝင်ရောက်စီးနင်းခဲ့တယ်လို့မြန်မာစစ်တပ်ကပြောဆိုထားပါတယ်။နေ့စဉ်သတင်းတူ News Flash များပုံမူချသည့်ရန် SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ